Professor Steinberg, အခုထိုင်းနိုင်ငံမှာစစ်တပ်ကအနာသိမ့်ပါတယ်စစ်တပ်ကအနာသိမ့်နေဆိုတာဒီမိုကရေစီလမ်းကြောင်းအနေနဲ့နောက်ပြန်ဆုတ်သွားတယ်လို့ရေပြူရအဖြစ်လူတိုင်းလက်ခံကြပါတယ်မြန်မာနိုင်ငံမှာတော့အဲ့လိုစစ်တပ်ကအနာသိမ့်နေဆိုတာအခုချိန်ကြီးတော့မရှိသေးပါဘူးခင်ဗျာဆိုတော့လောလောဆယ်မှာနှစ်နိုင်ငံရှိမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းရေးအလားအလာထိုင်းတဲ့အခြေအနေကောင်းနေတယ်လို့ပြောရင်မှန်ပါလားဆရာကြီး
I think there's a fundamental difference, which is to Burma's advantage. It's strange, I know, for people to say.
အခြေခံကွဲလွဲချက်တစ်ခုရှိပါတယ်။မြန်မာနိုင်ငံကအလားအလာပိုကောင်းတယ်ဆိုရင်အထူးဆန့်လို့ထင်ကြပါလိမ့်မယ်။ထိုင်းနိုင်ငံမှာအာဏာတည်ဆောက်မှုအဆင့်ဆင့်ကွဲလွဲနေပါတယ်။မရင်နန်းတော်အပြင်အာဏာကိုအဆင့်အဆက်တည်ဆောက်ထားပါတယ်။ဒါဟာထိုင်းနိုင်ငံမှာတိတ်အရေးကြီးတဲ့ကိစ္စပါ။ဒီနေရာမှာအနီဝတ်တွေဟာအာဏာလူယူသွားခြင်းခံရသူတွေဖြစ်ပြီးဆင်ဆက်ဖြတ်တောက်ခံထားရသူတွေဖြစ်ပါတယ်။မြန်မာနိုင်ငံအခြေအနေကတော့ဒါနဲ့လုံးဝမတူပါဘူးဗြိတိရှားတွေဘုရင်စနစ်ကို1885မှာဖျက်သိမ်းခဲ့ပြီးချိန်ကစပြီးအာဏာအစင်ဆက်တည်ဆောက်မှုဆုံးခန်းတိုင်သွားခဲ့ပါပြီဒါကြောင့်မြန်မာနိုင်ငံဟာပုံမပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်မြန်မာနိုင်ငံစစ်တပ်ဟာလူလူတွေကပေါက်ဖွာလာတာပါဒါပေမဲ့စစ်တပ်ရဲ့လုပ်ရက်ကိုလူတွေကကြိုက်ချင်းမှကြိုက်မှာပါဒါပေမဲ့စစ်တပ်ဟာပြည်သူနဲ့ပြန်လည်ပေါင်းစည်းသွားနိုင်မယ့်အလားအလာဟာထိုင်းနိုင်ငံမှာတည်းမြန်မာနိုင်ငံမှာဘိုးဘီလွယ်ကူမယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံဟာထိုင်းထက်ပိုမိုထူးခြားတဲ့အလားအလာရှိတယ်လို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံမှာလည်းပဲစစ်တပ်ကပဲသူတို့စစ်သားမျိုးဆက်အလိုက်တဆင်ပြီးတဆင်အနာလွှဲပြောင်းနေကြတာမဟုတ်ဘူးလားခင်ဗျာ
Well it hasn't happened before but now it is true that the sons of
ဒါအရင်တုန်းကဖြစ်နေခဲ့တာတော့မှတ်ပါတယ်စစ်တပ်အရာရှိကြီးတွေရဲ့သားမီးတွေကပဲစစ်တပ်ကတူကိုအဓိကတက်ရောက်ခဲ့ကြတာပါဒါပေမဲ့ဒါဟာတဖြည်းဖြည်းပြောင်းလဲလာနေပြီလို့ထင်ပါတယ်မြန်မာနိုင်ငံမှာတက္ကသိုလ်တွေကိုကာလတာရှည်ဖိထားခဲ့တော့နာဝတနာဖခင်မှာအကောင်းဆုံးပညာရေးဆိုလို့စစ်တက္ကသိုလ်ပဲရှိခဲ့တယ်ဆိုတာကြည်ပါဒါကိုပြောရတာစိတ်မကောင်းပေမဲ့ဒါကအမှန်တရားပါပဲနောက်တစ်ချက်ကတော့အခုကတိုင်းပြည်ကပွင့်လင်းလာတော့စစ်တက်အရာရှိကြီးတွေရဲ့သားသမီးတွေအဖို့ဒီစစ်တက္ကသိုလ်အပြင်ဘဝတလန်းတွေတခြားအလားအလာတွေအများကြီးရှိလာပါတယ်စီးပွားရေးအခွင့်အလမ်းတွေနိုင်ငံရေးအခွင့်အလမ်းတွေပညာရေးအခွင့်အလမ်းတွေလူမှုရေးစေတနာဝန်ထမ်းလုပ်ငန်းတွေဟာအဲ့ဒီစစ်တပ်သားသမီးတွေကိုပြန့်နှံ့သွားစေမှာဖြစ်ပါတယ်။အရင်ကလိုစစ်တပ်တဲပဲသွားကြတဲ့အခြေအနေကိုလျော့ပါသွားစေမယ်လို့ယူဆပါတယ
်။ထိုင်းနိုင်ငံကိစ္စကိုနည်းနည်းပြန်တောက်ချင်ပါတယ်။ထိုင်းနိုင်ငံမှာဘရင်ရှိနေခြင်းဟာနိုင်ငံတည်ငြိမ်ဖို့အတွက်အထောက်ပံ့ဖြစ်စေတဲ့ element of stability လို့တချို့ကဆုံးသတ်ခဲ့ကြပါတယ်။ဒါပေမဲ့တကယ်တမ်းကြည့်တော့ပြည်သူတွေဟာကိုယ့်ကိုယ်ကိုအားကိုးခြင်းစိတ်မရှိအောင်အကူဖို့မလိုအောင်ဖန်တီးထားတယ်လို့လည်းဖက်ကမြင်ကြပါတယ်အခုအချိန်နှမှာဘယ်လိုရှိနေပါလဲဆရာကြီးဘယ်လိုသုံးသပ်လို့ပါလဲ
Well it has been an element of stability you remember was it oh I can't remember the year when the Thai
တချိန်လုံးကတော့ဘရင်ရှိနေတာဟာနိုင်ငံတည်ငြိမ်ရေးအတွက်အထောက်ပံ့တရဖြစ်ခဲ့ပါတယ်ကျွန်တော်ခုနှစ်အတိအကျကိုမမှတ်မိဘူးဖြစ်နေတယ်ဘရင်ဟာပြိုင်ဘက်စစ်ဗိုလ်နှစ်ယောက်ကိုခေါ်ပြီးတိုက်ခိုက်နေတာရက်ကြတော့အတူပူပေါင်းလှုပ်ဆောင်ကြဆိုပြီးညွှန်ကြားခဲ့တာပါအဲ့ဒါမျိုးဘရင်ကလုံနိုင်ပါတယ်အခုတော့သူဟာမလုံနိုင်တော့ပါဘူးတိတ်ကိုနာမကျန်းဖြစ်နေပါပြီထီနန်းဆက်ခံရေးဟာတိကျကိစ္စတရက်ပါဒါပေမဲ့တိတ်အရေးကြီးတဲ့ကိစ္စတခုလည်းဖြစ်ပါတယ်တစ်ဖက်မှာတော့မြန်မာနိုင်ငံအဖို့ပြုပြင်ပြောင်းလဲမှုတွေသာရှေ့ဆက်ဖြစ်သွားမယ်ဆိုရင်လက်ရှိအလားအလာပိုကောင်းနေပါတယ
်တချင်ကထိုင်းနိုင်ငံမှာစနေတာတယောက်လည်းဖြစ် Liberal Constitution လို့ခေါ်တဲ့အဲ့ဒီ Constitution ကိုပါဝင်ရေးဆွဲခဲ့တဲ့ပုဂ္ဂိုလ်တူလည်းဖြစ်တဲ့သမဆက်တက်သူကဥပဒေပါမခတရားကိုကျွန်တော်အင်တာဗျူးလုပ်ခဲ့မှုပါတယ်။သူပြောတာကသူတို့ဟာအဲဒီ liberal constitution ထဲမှာအစိုးရကိုအနာရီပုံအော်ပြီးပြထားခဲ့ပါတယ်တဲ့။အဲ့ဒါဟာစစ်တပ်အနာသိမ့်မှုမဖြစ်စေချင်လို့သိအင်အားကြီးရဲ့ရသအစိုးရဖြစ်စေချင်လို့လုပ်ထားတာလို့ဆိုပါတယ်။ဒါပေမဲ့လို့သူသုံးတတ်တာကဒီအခွင့်အရေးကိုတက်ဆင်ချင်းနဝတ်ကကိုဂျူအတွက်အလွဲသုံးစားလုပ်ခဲ့တယ်လို့ဆိုပါတယ်ဆိုတော့ဒါကိုကြည့်ပြီးတော့ထိုင်းနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဿနာလို့ဆိုနိုင်ပါလားခင်ဗျာအခုဖြစ်နေတဲ့ပြဿနာကိုအဲ့ဒါတစ်ဆက်တည
်း It's a constitutional problem and they basically by having a coup of course they've eliminated the constitution
ဒါဟာဖွဲ့စည်းပုံဆိုင်ရာပြဿနာပါအခြေခံကတော့ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာပါ Liberal ဖွဲ့စည်းပုံကိုဖျက်သိမ်းလိုက်တာပါအဝါဝတ်တွေကလူမှုကိုမယုံကြည်ဘူးဆိုပြီးလှုပ်ကြတာပါလူတွေကမဲပေးကြပါတယ်ဒါပေမဲ့အစိုးရဟာပေးခြင်းနဲ့ဂရီကုတ်တွေပေးပြီးအကောင့်ထဲမဖော်နိုင်ကြပါဘူး။ဒါဒီမိုကရေစီကိုအလွဲသုံးစားလုပ်တာပါပဲ။ဒါကြောင့်တာဝန်ပေးခန့်အပ်တဲ့တန့်ပြန့်တဲ့တကယ်စီမံအုပ်ချုပ်နိုင်တဲ့အစိုးရတရက်ကိုလိုချင်တယ်။လူထုကလွတ်လွတ်လပ်လပ်မဲပေးတယ်ဆိုတာကိုလည်းမယုံကြည်ဘူးဆိုပြီးအဝါဝတ်တွေဘက်ကလှုပ်လာကြပါတယ်။အနေဝတ်တွေကြတော့ဒီလိုမဟုတ်ဘူး။ဒီမိုကရေစီကိုယုံကြည်တယ်။မဲတပြားစီခြင်းကိုလေးစားရမယ်ဆိုပြီးလှုပ်ကြပါတယ်။အခြေအနေကတိတ်မတိမငြိမ်ဖြစ်နေပါတယ်။ တကယ်တော့ထိုင်းစစ်တပ်ဟာဒီတစ်ချိန်မှာတကယ်အာဏာမသိမ်းခြင်းဘူးလို့ထင်ပါတယ်နှစ်ဖက်ပြည်လည်အောင်ညှိနှိုင်းကြစေခြင်းပေမဲ့မဖြစ်လာခဲ့ပါဘူ
းဟဲ့ဒီအခြေအနေမျိုးဟာမြန်မာနိုင်ငံမှာလည်းပဲဒါဖွဲ့စည်းပုံနဲ့ပတ်သက်ပြီးပြဿနာတက်နေတဲ့အချိန်ဖွဲ့စည်းပုံကိုပြင်ဆင်ဖို့တောင်းဆိုနေကြခြင်းဖြစ်ပါတယ်အခုလက်ရှိအခြေအနေဟာဆိုတော့အခုထိုင်းမှာဖြစ်နေတဲ့ကိစ္စမှာမြန်မာနိုင်ငံအနေနဲ့သင်ခန်းစာယူနိုင်တဲ့အချက်များရှိပါသလားခင်ဗျာ
Well, I think there's something that can be learned, and that is Thailand has many, many constitutions. Every time there's a
coup, they unite a chess shibare. And I got a Thai Nangama, Puzibundi, a Miabia shigabare. Sitaka, Takazi, Anna, Dainai, Puzibundi, the Musi, Lokejabare. A Dijam hope we may edit the Bobabe. Diniama, Dingenza, Garo, Puzibo Ubrigo, Lisa, Lina, Mushibo Babe. Dabjin, Puzibungu, Pinsimbu, Pinine, Nilan, Diale, Shibu, Luabare.မြန်မာနိုင်ငံမှာကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာအရန်ကိုခက်ခဲနေပါတယ်ခင်ဗျားသိတဲ့အတိုင်းပါပဲအချိန်ကာလကြာမြင့်လာတာနဲ့အမျှတော့ပြောင်းလဲလာရမှာဖြစ်ပါတယ်2015ရွေးကောက်ပွဲမတိုင်ခင်လားအဲ့ဒီနောက်မှာလားဆိုတာတော့မသိနိုင်ပါဘူးပုံမှန်တစ်ခုချင်းကိုသာမကဖွဲ့စည်းပုံတစ်ခုလုံးကိုပြင်မဲ့အလားအလာလဲရှိလာရမှာပ
ါမြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံပေါင်း3ခုရှိခဲ့ပါပြီပထမတစ်ခုကတော့ဆယ်လက်နှစ်စီပဲခံပြီးတော့ဒါစစ်တပ်ကအာဏာသိမ်းပြီးဖျက်ဆီးခဲ့တယ်မဟုတ်လားခင်ဗျာ
No there was aRemember, there was a 47 constitution on independence, of course, and that landed last...
...Lulay yeke pwazi bong lu su nai me, tatang kuya leza kune pwazi bong shige baare, tatang kuya chausen na kune tibe di mye ge baare, tatang kuya kune se leja ro tapadi socialist pwazi bong shila baare, democracy masande pwazi bong lu kone maare, tatang kuya chese shi ati di ge baare, akulaji pwazi bong aro, natang shima lulu sana kanyu buwene ati biu ge raba,ဒါပေ
မဲ့2008ဖွဲ့စည်းပုံဟာလူလူဆန္ဒခိုင်မွနဲ့အတူပြုလို့ဆိုတော့မမှန်ဘူးခင်ဗျာအဲ့ဒါဟာအစစ်မှမဟုတ်ပါဘူးလူလူဆန္ဒခိုင်မွဟာအတူရောင်သားဖြစ်တယ်လို့ဆိုတာကိုလည်းကျွန်တော်ထည့်ပြောရမယ်ထင်ပါတယ
် Well I think it was a manipulated referendum 92.4% approval
ဒါကကြိုက်တယ်လို့ခြေလှယ်ထားတဲ့ဆန္ဒခိုင်ပွဲပါ 92.4% ခိုင်နှုန်းအတူပြုတယ်ဆိုတာကျွန်တော်သဘောပြောရရင်တော့ Stalin ခေတ်ဆိုဗီယက်ပြည်ထောင်စုမှာပဲတွေ့ခဲ့ရတဲ့ဆန္ဒခိုင်ပွဲမျိုးပါပဲမြောက်ကိုရီးယားမှာလည်းတွေ့နိုင်ပြီးတခြားနေရာတွေမှာမတွေ့နိုင်ပါဘူး။ဒါမျိုးဟာဂုံသိက္ခာရှိတဲ့ဆန္ဒခံယူပွဲမျိုးမဟုတ်ပါဘူး။ခင်ဗျားပြောတာကျွန်တော်သဘောတူပါတယ်။ဒါပေမဲ့ဖွဲ့စည်းပုံတစ်ခုလို့အသုံးမကျဘူးလို့တော့မဆိုနိုင်ဘူး။ဒီမိုကရေစီနှီးကြကြအတိအမှတ်ပြုခဲ့တာမဟုတ်ပေမဲ့ဖွဲ့စည်းပုံတစ်ခုဆိုတာကိုလေးစားရမယ်။ယုတ်တိတန်တဲ့နှီးနဲ့ပြင်ဆင်နိုင်တဲ့အခြေအနေလည်းရှိရပါလိမ့်မယ
်။မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့နိုင်ငံတွေမှာဖွဲ့စည်းပုံတစ်ခုတီရန်ခိုင်မြဲဖို့ဆိုတာအဓိကအကြဆုံးဘယ်အရာလိုအပ်ပါစေခင်ဗျာပြည်သူတွေရဲ့နိုင်ငံရေးရင်ကျက်မှုလားဒါမှမဟုတ်ဥပဒေကိုလေးစားလိုက်နာတတ်တဲ့ delay လားဒါမှမဟုတ်ဆရာကြီးဘာများဆက်ပြောခြင်းမလဲ
There's got to be a respect for law itself and law that is not just
တရားဥပဒေကိုလေးစားလိုက်နာတတ်ကြဖို့လိုအပ်ပါတယ်အာဏာတက်လာတဲ့အစိုးရတရားရက်ကအာဏာတည်မြဲရေးအတွက်ပြဋ္ဌာန်းထားတဲ့ဥပဒေကိုသာမကပါဘူးတရားဥပဒေကိုလေးစားမှုတရားဥပဒေရဲ့အနှစ်သာရနဲ့တရားဥပဒေဖော်ဆောင်ရေးဆိုတာတွေဟာလည်းပေါ်ထွန်းဖို့ဆိုတာအချိန်ကြာမြင့်တတ်ပါတယ်။ညာတွင်းချင်းလှုပ်လို့မရနိုင်ပါဘူး။သူ့အလိုလိုသဘာဝအလျောက်ဖြစ်လာတတ်တဲ့ကိစ္စမျိုးလည်းမဟုတ်ပါဘူး။တင်ယူလှုပ်ယူရတဲ့ကိစ္စပါ။မြန်မာနိုင်ငံမှာလည်းတရားဥပဒေလေးစားမှုဖြစ်ထွန်းဖို့အချိန်ယူရမှာပါ။လွယ်လင့်တကူတော့မဖြစ်နိုင်ပါဘူး။ဒီမိုကရေစီအတွေ့ဒုတိယအရေးကြီးတဲ့အချက်ကတော့ ability to compromise အပေးအယူလုပ်နိုင်တဲ့စွမ်းရည်ပဲဖြစ်ပါတယ်။အခုလက်တော်ထိုင်းနိုင်ငံမှာကြုံနေရတဲ့ပြဿနာဟာအဝဝတ်တွေနဲ့အနီဝတ်တွေအပေးအယူလုပ်ဖို့ငင်းဆန်နေကြတဲ့ကိစ္စဖြစ်ပါတယ်။ compromise လုပ်တယ်အပေးအယူလုပ်ညှိနှိုင်းတယ်ဆိုတာဒီမိုကရေစီရဲ့မရှိမဖြစ်တဲ့အနှစ်သာရပါ။ခက်တာကအပေးအယူလုပ်တယ်ဆိုတာဟာငါတို့ရဲ့ယက်တီချက်ကိုဆုံးရှုံးလိုက်ရခြင်းပဲလို့လူတွေကစိုးနေကြပါတယ်။ဒါကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့ဒီမိုကရေစီသဘောအရအများသဘောတူညီမှုရဖို့ဆိုတာဟာအပေးအယူနည်းနည်းပဲဖြစ်နိုင်ပါတယ်။မြန်မာနိုင်ငံမှာလည်းဗမာလူမျိုးစုနဲ့တိုင်းရင်းသားလူမျိုးစုအကြားအပေးအယူလုပ်ကြမဲ့အခြေအနေတွေ့နေရပါတယ်။မျောလင်းရပါတယ်ဖြစ်နိုင်ပါစေလို့ကျွန်တော်ဆုတောင်းနေပါတယ်။အစိုးရဘက်ကရောလူမျိုးစုတွေဘက်ကပါအပေးအယူလုပ်ကြရမှာဖြစ်ပါတယ်
။နောက်တစ်ခုကထိုင်းနိုင်ငံမှာပညာတတ်တွေမျိုးပေါ်ကလူလာတန်းစားတွေဆိုပါစို့ခင်ဗျာသူတို့ကသတင်းလူလာခွင်းတို့လူခွင်းတို့ပို့ပြီးတော့လူလာပါတယ်ပို့ပြီးမြန်နိုးတယ်။ဒါမဲ့ကြည်လက်နေပြည်သူတွေအောက်ခြေလူရန်စားအများစုကတော့တက်ဆင်တို့လူပုဂ္ဂိုလ်ရပြောခဲ့တဲ့စီးပွားရေးမဲလုံးတွေစီးပွားရေးအစီအစဉ်တွေကိုပို့ပြီးနှစ်သက်ကြတရားပါတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်ထိုင်းနိုင်ငံလူအဖွဲ့အစည်းကိုနှိုက်ကနှစ်ပိုင်းကွဲနေတယ်ဆိုတာကိုကျွန်တော်သုံးသပ်မိပါတယ်။မြန်မာနိုင်ငံမှာရောဒီလိုအခြေအနေမျိုးဖြစ်လာနိုင်မယ်လို့ရှိုက်ထင်ပါလား
။ No Burma doesn't yet have that kind of division. May happen over time. I hope not.
မြန်မာနိုင်ငံမှာရောဒီလိုကွဲပြားမှုမျိုးမရှိသေးပါဘူး။အချိန်ကြာရင်ဖြစ်လာနိုင်ပါတယ်။မဖြစ်ပါစေနဲ့လို့တော့ကျွန်တော်မျှော်လင့်ပါရဲ့။ ဟုတ်ပါတယ်လူမျိုးရေးကွဲလွဲမှုရှိတာတော့မှတ်ပါတယ်ဒီနေရာမှာတော့ထိုင်းနိုင်ငံထက်ပိုဆိုးပါတယ်ထိုင်းမှာမွတ်စလင်တွေနေထိုင်တဲ့တောင်ပိုင်းပြည်ထနာကအဓိကကြပါတယ်တခြားလူမျိုးစုတွေရှိပေမဲ့ပြည်ထနာဟာမြန်မာပြည်မှာလောက်မပြင်းထန်ပါဘူးမြန်မာပြည်ရဲ့လူမျိုးစုပမာတွေဟာအခုချိန်ထိလူဒန်းစားကွဲပြားမှုမရှိပဲညှို့ညွတ်နေပါတယ်မြန်မာလူဖွဲ့စည်းအတွင်းလူဒန်းစားကူးပြောင်းနိုင်တဲ့အခွင့်အလမ်းတွေကိုကြည့်မယ်ဆိုရင်အားလုံးကိုစစ်တပ်ကချုပ်ကင်ထားတာတွေ့ရပါတယ်ဒါကထိုင်းနဲ့ကွာပါတယ်ထိုင်းစစ်တပ်ဟာလူမှုရေးတိုးတက်နိုင်တဲ့လမ်းကြောင်းတွေကိုဘယ်တော့မှလဝကြီးအုပ်ထားခဲ့တာမရှိပါဘူးမြန်မာနိုင်ငံမှာတော့ဗိုလ်ချုပ်နေဝင်လက်ထက်ကစပြီးဘဝအခြေအနေတိုးတက်နိုင်တဲ့အခွင့်အလမ်းအားလုံးကိုစစ်တပ်ကသာမောင်းပိုင်စီးထားခဲ့တာပါအခုကျတော့မြန်မာနိုင်ငံမှာစီးပွားရေးလမ်းပွင့်လာတော့ခရိုနီတွေပေါ်ထွက်လာပါတယ်တပြေးပြေးပညာရေးတိုးတက်ဖွံ့ဖြိုးလာနိုင်ပါတယ်ခရိုနီသားသမီးတွေပညာလည်းတက်လာမယ်ဒါဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ပြဿနာလည်းတက်လာနိုင်ပါတယ်ဒီနေရာမှာမျက်မျက်တတဖွံ့ဖြိုးမှုရှိဖို့သိအရေးကြီးပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒီလိုပြဿနာတွေကရှိလာနေပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့ပြဿနာတစ်ခုကတော့တချင်းချင်းမှာပေါ့ခင်ဗျာဒီမြန်မာနိုင်ငံဟာထိုင်းနိုင်ငံကိုနိုင်ငံရေးအရသာလောင်းစီးပွားရေးလူမှုရေးအရသာလောင်းကြော်တက်သွားနိုင်တဲ့အလားအလာများမြင်မိပါလားခင်ဗျာ
I think it is possible. I wrote once that you know we have looked upon Thailand.
ဖြစ်လာနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ထိုင်းမှာစစ်အာဏာသိမ်းမှုရှိပေမဲ့စီးပွားရေးလူမှုရေးတိုးတက်တယ်တည်ငြိမ်ပါတယ်။မြန်မာနိုင်ငံမှာကြတော့စီးပွားရေးလူမှုရေးနှိမ့်ကျသွားတယ်။တိုင်းရင်းသားပြဿနာတွေပိုကြီးထွားလာတယ်စသဖြင့်ပေါ့။ဒါပေမဲ့မြန်မာအစိုးရဟာတိုင်းရင်းသားတွေနဲ့ထိတိယောက်ယောက်ကင်တွယ်ဖြစ်ရှင်းနိုင်မယ်ဆိုရင်ထိုင်းနိုင်ငံကိုရင်းရှိမှာကြော်တက်နိုင်တဲ့အလားအလာကျွန်တော်မြင်မိပါတယ်။ဒါပေမဲ့လည်းအင်မတန်ကောင်းမွန်တဲ့အုပ်ချုပ်ရေးမျိုးအစိုးရမျိုးရှိဖို့တော့လိုအပ်ပါတယ်။နှစ်ပေါင်းများစွာချွတ်ချုံကြခဲ့တဲ့ပညာရေးစနစ်ကနေပေါ်ထွက်လာတဲ့သူတွေမဟုတ်ပဲတကယ်ကိုခင့်မီကောင်းမွန်တဲ့ပညာရေးစနစ်ကနေပေါ်ထွန်းတဲ့မျိုးဆက်ဖြစ်ရပါလိမ့်မယ်။